တရားနှလုံးသွင်းကြမယ်ဒီနေ့23ရက်ဆယ်လ2023ခုနှစ်ဒီလပိုင်းအမတ္တဒါနကုသိုလ်လူဝဲကြီးဓမ္မမင်္ဂလာတရားလူသိဤမြို့တော်မြို့သားတွေဝိုင်းဝန်းပြီးတော့ပေါင်းစုကကောင်းမှုပြုတဲ့အလိုမြတ်တော်အလိုဒီနေ့တို့သူတော်ကောင်းများအတွက်အမြဲမပြတ်အမှတ်ရစေနိုင်သောတရားဘုရင်တို့သူတော်ကောင်းများနဲ့ကြွေကြရတဲ့ရက်ကလေးတွေကနည်းနည်းလေးနော်ငါယတအတွင်းအဲဒီတော့၅ရက်တော်အတွင်း၅ရက်အတွင်းမှာတည်တင်းတည်ထိုက်တဲ့အတိလေးတွေကိုသိရှိနားလည်သွားစေဖို့နေနီကောင်းမှဒီနီကောင်းတယ်လို့သဘောပေါက်လိုက်ပါတယ်လေန
ေနီကောင်းမှဒီနီကောင်းပါဘုရ
ား။ဟုတ်ပြီကောင်းစီလေးသဘောပေါက်ပြီးတော့နံပါတ်၁နေနီဟုတ်လားမှန
်ပါ
ဗျာ။အာနေတယ်နေနီပါဗျာ။ဒီဘုရားရှင်ရဲ့အဆုံးမတရားတို့ဖြင့်နေနိုင်တဲ့ပုဂ္ဂိုလ်ယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်မြည်သည့်ပုဂ္ဂိုလ်မဆို။ဒါဆိုဘုရားအဆုံးမတဲ့တရားတော်အတိုင်းနေတတ်တဲ့ပုဂ္ဂိုလ်တို့သည်ဘဝမှာချမ်းသာတယ်เนาะပါတိနဲ့နေနိုင်တဲ့ပုဂ္ဂိုလ်လဲလို့ထမင်းရင်တရားအာယုံနဲ့တရားအာယုံနဲ့เนาะဘာအာယုံ
တရား
ဒီတရားကလည်းကဘေးကဘာလွန်လေးပါလဲတွေ့ရင်တစ်ခဲတဲ့တရားမဟုတ်လားတရားတစုပွင့်မှတစ်ခါနှာထောင်ရတာလေအင်းဘုရားပွင့်တော့ပွင့်ခဲ့ပါရဲ့ဒါပေမဲ့သာသနာမထွန်းကားတဲ့နေရာမှာဒီတရားတွေနာခွင့်ရပါမှာမရပါဘူးဗျာအခုမကုံမျိုးတရားဓမ္မတွေရကြည်တော်ချင်းဧကမပိုင်းတော်မကုံဆရာတော်ဘုရားကြီးရဲ့တကယ်သာသနာနေမြေနော်မှန်ပါဗျာဒုက္ခတွေငြိမ်းတော်မူခဲ့တဲ့နေရာတွေအဲ့ဒီနေရာလေးထဲမှာဘုရင်တို့တရားဓမ္မများရဲ့စိတ်ချင်ရလဲပဲဒုက္ခငြိမ်းလို့တဲ့စိတ်တွေဖြစ်ရမှာပေါ့ရှိကစံပြပုဂ္ဂိုလ်ဖြစ်ပြသွားပြီလေနော်စံပြပုဂ္ဂိုလ်ကြီးတွေဒုက္ခတွေငြိမ်းပြီးတော့တတ်တော်တွေကျင်းခဲ့တဲ့အရှင်မြတ်ကြီးတွေကစံပြပြသွားပြီအဲ့တော့ရှိကပြသွားတာလေးတွေကိုတို့ကသတိထားပြီးတော့ဩလောကမှာတရားဆိုတာတကယ်ကျင့်ရင်တကယ်သိတယ်တကယ်ရတယ်တကယ်အပေတကားပိတ်တယ်ဘုနာတိသက်တာတယ်တို့တဏ္ဏထဲမှာတစ်သလုံးတဏ္ဏတရားလုံးမှာသာယသမီးစီဝါရေနိုင်ငံရေးလူမှုရေးဒီနဲ့အချိန်ဒီကုန်ဆုံးပြီးနေခဲ့တဲ့ဘဝတည်းရည်ရွယ်ချက်ပေါ်များပြားခဲ့ပြီးဒီချိန်ဒီကာလဟာကိုယ်ပိုင်အလုပ်ကလေးတွေများများလုပ်ဖို့လိုအပ်လာနေပြီလို့မဆုံးဖြတ်ရဘူးလားတဲ့လုံးတဲ့အံတရားလုံးမှာပါရီနဲ့အချိန်ကုန်လာခဲ့တယ်ဘုံဆိုင်အလုတ်ပါလုတ်ဒီဘုံဆိုင်အလုတ်ပါဘုံဆိုင်အလုတ်ဒီသာယသမီးစီဝိုင်းနိုင်ငံရေးလူမှုရေးဒီနဲ့ရွယ်ရွယ်ရွယ်ရွယ်ဝဲဒါဒီနဲ့အချိန်ကုန်ဆုံးနေခဲ့ကြရတာနော်အဲ့ဒါလို့ဒီအာယုန်ဒီနဲ့အချိန်ဒီကုန်ဆုံးပြီးတော့နေတဲ့ပုဂ္ဂိုလ်များရဲ့ဘဝနောက်ဆုံးဒီမင်းနဲ့ရင်ဆိုင်လာမဲ့အချိန်မှာဝန်လဲเสียလားဝန်သာเสียလားဝန်လဲเสียလားဤဆင်ရတတ်တယ်နော်ဒီကြောင့်နဲ့ပတ်သက်ပြီးတော့ဟောအရိကတုတ်သစ္စာဘုရားတန်ယုတ္တနိကေတဲကအရိကတုတ်ဆိုတာရှိကောသလမင်းကြီးကသစ္စာဘုရားရှင်ကိုသွားရောက်ပြီး6ထားတဲ့စကလုံးတောင်းလင်ခဲ့တဲ့1500ကျော်လောက်ကဘာဖြစ်လို့မြတ်စွာဘုရားရှင်ကဒီကောသလမင်းဟာ6 ောက်ထားတယ်လေလို့ဆိုတော့ကောသလမင်းကြီးရဲ့အရှိဆုံးဖွာနော်အသက်120ရှိခဲ့တဲ့အဖွာဟာသေမင်းထံသို့အနှံလိုက်တယ်သူစိတ်ထဲမှာတော်တော်သောကတိရင်ဝဲပိုက်ပြီးကြံလိုက်အလွန်ဆင်းရဲပြီးကြံရှိလိုက်တဲ့ကောသလမင်းကြီးဟာအဆောဘုရားသွားပြီးခြောက်ထားတယ်အဆောဘုရားအရွယ်ကလည်းရင့်ရောအသက်ကလည်း120နောက်ဆုံးအရွယ်ရှိခဲ့တဲ့တပည့်တော်ရဲ့အဖွားဟာတည်လွန်ခဲ့ပါပြီမြတ်စွာဘုရားတပည့်တော်အဖွားအသက်ပြန်ရှင်မယ်ဆိုရင်ရှင်ပေါင်းအကောင့်တဲအကောင့်တရားပေးပြီးလဲယူလို့ရရင်ပေးလို့ပါတယ်မြင်းယရနာအကောင့်တရားပေးလို့လဲယူလို့ရရင်လဲယူခြင်းပါတယ်ဇဏပုတ်တရားပေးပြီးတော့လဲယူလို့ရရင်ဇဏပုတ်တရားလဲပြီးတော့ပေးခြင်းပါတယ်တပည့်တော်ဖွားဖို့တပည့်တော်သိရှိတယ်မခွဲခြင်းပဲနဲ့ခွဲလိုက်ရတယ်ရင်ခွေးနာကြပြီးသီလအောင်တပည့်တော်ခံစားခဲ့ရတယ်တပည့်တော်လှဲလေပြီးတော့အဲ့ဒါလို့လှဲပြီးတော့ယူခြင်းပါတယ်လို့ကောသလမင်းကမင်းစွာဘုရားကိုခြောက်ထားတော့ဘုရားကမင်းကြီးတဲ့လောကမှာခန္ဓာရလာလို့ရှိရင်အဲ့ဒီခန္ဓာရတော့ခန္ဓာပိုင်ရှင်တို့သည်တနေ့နေ့မှာဘာသာအဆုံးရှိတယ်သိချင်းတရားသာလည်းအဆုံးရှိတယ်လွန်ဆန်းလို့ရမလားမရပါဘူးဗျာမဟုအောင်မနာအောင်မသိအောင်တားမြစ်လို့ရသလားမရပါဘူးဗျာမင်းကြီးတဲ့ဥဖုတ်သမားကြီးပြုလုပ်သောကြက်ပြီးသောအိုးဖြစ်စီအစိမ့်နေသောအိုးသည်ဖြစ်စီဘယ်တော့ပဲလှအောင်ပြုလုပ်ပင်ညာတော်လဲဒီအိုးတို့သည်မိဘုထာသောအိုးမိမဘုထာရဲ့တည်းတဲ့အစိမ့်အိုးတွေနောက်ဆုံးပါဖြစ်တာအဆုံးရှိတယ်ကိုယ်ချင်းသာအဆုံးရှိတယ်တဲ့မကွဲအောင်ဘယ်လိုပဲထားပင်ညာတော်ရတာလားအဲ့ဒါလိုပဲလောကမှာဇာတိရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဇာတိနောက်ွယ်မှာဇရာပြာတိတို့ဖြစ်ရင်ဆိုင်ပြီးမလာရဘူးလားမလာရပါဘူးတရားဟောနေတဲ့ပုဂ္ဂိုလ်တရားနာနေကြတဲ့ဘုန်းကြီးတို့တရားဓမ္မတို့ရဲ့ဘဝလမ်းစဉ်ကိုကိုကိုကိုသတိထားလိုက်ပါဦးမလာပါဘူးနော်ဒီနေ့ဘယ်တော့ပင်ပြေဆုံးကြွယ်ဝအဆင်ပြေတယ်လို့ဆိုရပညာတော်လည်းပဲခန္ဓာကတော့အရှင်မပြေဘူးဆိုတာသဘောပေါက်တယ်။နော်ခန္ဓာဟာတဏှာပြောခဲ့တဲ့ရွှေတရက်ငွေတရက်လို့နော်မနေ့ပိုင်းတရားဟောပြီးတာနဲ့ဘိန်းတော်ဓမ္မမင်္ဂလာအတွင်မှုဒီမကောင်းဖြစ်တဲ့သွားတည်မီးတယ်။ဘေးသွားဟောတယ်။တကားဘယ်လိုတော့မေးတဲ့ဟုတ်ဗျာဒီလိုပါပဲဗျာခန္ဓာကြီးကတရားမှတ်လို့ရတဲ့ခါလဲရတယ်မှတ်လို့ထိုင်လို့တော့မှတ်လို့မရရှင်ဘူးဗျာအရာပေါ်ထဲမှာလဲပြီးတော့ထိုင်ကုန်မှထိုင်ပြီးတော့ပဲတရားလေးတွေအနေငယ်ပါမှတ်နိုင်ပါလေတရားတက်ခွေလေးဖွင့်ဖွင့်ပြီးတော့နားထောင်ဖြစ်တယ်သူလေတန်လေးကပျော့ပျော့လေးနဲ့ဖြစ်နော်ခန္ဓာမှာတိမင်းရဲ့ယံသူတွေကနှုတ်ဆက်နေတယ်ဟုတ်ကဲ့လားလောကမှာအချိန်နာရီစိတ်သွားလို့ရှိရင်အရာပေါ်ဓမ္မပုံပုံလှဲပေးလိုက်ရုံပဲပေါ့နော်နဲ့မစိသေးဘူး လမစီသေးဘူးရစ်မစီသေးဘူးနာရီမစီသေးလို့ထိုင်လို့ထားလို့သွားလာနေရသေးတာနော်အချိန်နာရီစီးတဲ့နေ့သည်တရားဟောတရားနာအလုံးကိုင်းတို့တို့တော်ကောင်းများဘယ်လန်းစဉ်ကိုရင်မုံတန်ရလိမ့်မယ်ဟိုခြင်းနာခြင်းသိခြင်းလန်းစဉ်ကိုတန်းပြီးတော့သွားကြရမှာပဲနော်ကဲဘယ်လောက်ပဲချမ်းသာတယ်ပြောပြောပြဲဝကြွယ်ဝတယ်ပြောပြောဘယ်လိုအစဉ်ပြေလာပါလဲပြောစရာကြီးလို့ပြောပြညာတော်လည်းပဲပုံနဲ့သေးသလားညာမြေလုံးနဲ့တက်ပြီးမကြည့်ပဲနေတော့ပုဂ္ဂိုလ်အတွက်ကတော့လောကကြီးပြောစရာလိုလိုပါပဲနော်ဉာဏ်မျိုးလုံးတက်ပြီးမကြည့်သေးတဲ့ပုဂ္ဂိုလ်အတွက်လောကကြီးပြောစရာလိုလိုပါပဲဆိုတော့ကောင်းတယ်ဝိပဿနာဉာဏ်မျိုးလုံးတက်ကြည့်မှာကံမျိုးလုံးနဲ့တက်ကြည့်ရင်ပြောစရာဉာဏ်မျိုးလုံးနဲ့တက်ကြည့်ကြောက်စရာနော်ကံမျိုးလုံးနဲ့ကြည့်ရင်ကြောက်စရာကံမျိုးလုံးနဲ့ကြည့်ရင်ကြောက်စရာလိုလိုပါအဝိဇ္ဇာတဏှာမျိုးလုံးနဲ့တက်ကြည့်နော်ပြောစရာလိုလိုပဲဒါပေမဲ့တကယ်တကယ်ဟုတ်သလားဆိုတော့တရွေ့ရွေ့တပြေးပြေးနဲ့အဲ့ဒါကြီးကိုဆုံးလာတာကိုခန္ဓာလေးဒီဒီပုဂ္ဂိုလ်မဆိုဒီနည်းအလုံးအလုံးပို့ရရမြင်သမျှတော့ပုဂ္ဂိုလ်တည်းအတ္တကြီးအတ္တငယ်မကြီးမငယ်ပုဂ္ဂိုလ်ကြီးအချိန်ကိုပဲစောင့်နေကြရတာပဲနော်ရှင်းမှာရှိနေတယ်နော်အဲ့ဒီနာယီစိတ်အောင်ဒီသွားပြရမှာပေါ့ညပေါင်းပဲ20ပဲနှစ်နှစ်ပဲနှစ်လပဲနှစ်နာယီပဲနှစ်ရက်ပဲနှစ်နာယီဟောပဲနှစ်မနဲ့ပဲနှစ်စက္ကန့်မှာဘာဖြစ်ရမလဲသေပွဲနှွဲရမယ်ပွဲတစ်ခုကြံသေးတယ်နော်ပါပွဲတဲ့ကြောက်စရာအကောင်းဆုံးအချင်းပေါ့မသေးနဲ့သေးနဲ့သေးရမယ်အချင်းနော်မသေးနဲ့သေးနဲ့မသေးချင်းသေးချင်းအိုးရင်ထဲမှာအသက်တလုံးအသက်တစ်ချူတစ်ချက်ချူလို့မရတော့အောင်ဒီပင်မန်းရတဲ့နေ့တည်းရှိမှရှိတယ်နော်အသက်ချူလို့တော့မရတော့တဲ့အချင်းအလုံးအလုံးပင်မန်းပြီးလာရမယ်အချင်းကောင်းတစ်ခုအဲ့ဒီအရှင်ဒီရှေ့မှာဘုရင်တို့တရားဓမ္မတိတားဆီးနေတယ်မကြော်မြောက်နိုင်ဘူးနော်အဲ့ဒီနေရာကိုမြည်သည့်ပုဂ္ဂိုလ်မှာဖယံတော်လည်းပဲကြော်လွှားလို့မရဘူးတရားရန်တာတွေလည်းပဲအဲ့ဒီနေရာရောက်ရင်အရာပေါ်ထဲမှာလဲပြိနိုင်ရုံပဲပေါ့ဒါကြောင့်ဘဝဆိုတာဘယ်ဘဝဆိုတယ်မကောင်းဘူးနော်ဘယ်ဘဝပဲရရခန္ဓာရရင်ကောင်းသလားမကောင်းဘူးလားမကောင်းပါဘူးခင်ဗျာမကောင်းဘူးခန္ဓာသည်ဆင်းရဲတယ်နော်ကြည်တရားဓမ္မတွေခန္ဓာလေးကထိုင်ကြည့်ခဲ့တဲ့အချိန်မှာခန္ဓာကိုမပင်ပန်းဘူးလားနေဆက်တယ်နော်ဥက္ကနေစတိကနေဆက်တချို့ပုဂ္ဂိုလ်တရားတရားဝိရိယနဲ့ဆုံးယုံပြီးတော့ဟုတ်ပဲဆွေချွေချင်းချွေပြလိုက်ဒီပဲလှုပ်ပြလိုက်မခံရနိုင်ဘူးအလေးချင်းနေရင်ပေါ့နော်တရားအလေးချင်းနေရင်ဝေဒနာကိုမခံရနိုင်ဘူးပြီးမခံနိုင်ဘူးအလေးချင်းနေရှိမှအလေးချင်းညံ့ညံ့ရှိမှဝေဒနာကိုသိခံနိုင်နော်အလေးချင်းမရှိရင်ပြီးမခံနိုင်ဘူးတချို့ပုဂ္ဂိုလ်ဒီအလေးချင်းရှိရင်တောင်မှဟောကိလေသာအဝင်များရင်ပြင်းရတဲ့စိတ်တွေများရင်ဝေနာတိခံပြီးမမှတ်ရှင်ဘူး။နော်တိခံမှဇွဲတင်မှဇွဲတင်မှဆိုရင်တော့ရှိကပြောနေတော့နည်းနည်းနောက်ခံရင်ပါဖြစ်တယ်။ဒီမခံခြင်းကိုဖြတ်ဆိုလှုပ်လိုက်သေးတယ်။ပြောင်းမလိုက်သေးတယ်။ကနလေးကုံခဲ့တဲ့အချိန်ကရောက်ရတော့လမ်းချောင်းလေးပေါ်ရင်ဟိုရောက်ရင်နှစ်ယောက်လောက်တော့ဒိုင်းဆိုမြန်လိုက်တာရွှေတာနော်ဒိုင်းဆိုပြောင်းရှိပဲဟာဘာများပြဒီယောဂီဘာပြအော်တက်ဆက်တာလှုပ်ထားချွေမြန်လုံးလိုက်တာဒါတော့အသက်ကြီးတာတော့မြန်လာသေးရဲ့နော်အဲ့ဒါကြမြန်တယ်ဟုတ်တယ်လားဟုတ်ပါဘူး ောက်ချက်စင်းလဲတာကိုကောက်ချက်စင်းလဲတာတရားမှတ်တာဘုန်းကြီးတစ်ပတ်မှတ်နေတလူလူဟုတ်တယ်လားအညာကကြောင်းသားနဲ့ဘုန်းကြီးတို့ပေါ့ဘိန်းတော်ပက္ကဏီတုန်းကကြောင်းသားကစာဖတ်ခိုင်းတယ်ဟိကောင်းကြောင်းသားကြောင်းသားကခွန်တန်းကြောင်းသားပြီမင်းပတ်မိုးလာလို့ရှိရင်တခါအချိန်သုံးနဲ့ရိုက်တယ်မထလို့ရှိဆရာတော်တဲ့အဲ့တော့သာမေဝေဒီဖြည်ပြီးတော့ပြန်လာတော့စားပြီးတော့ကဲဘယ်လိုတော့မင်းစားရလားရပါလေဖခင်အစီပြေတယ်ဗျအဲ့ဒါကြောင့်မင်းအစီပြေအောင်တွေ့ငါတနေ့တနေ့ကိုမင်းဒုန်းနဲ့ရိုက်တာပါလို့ရိုက်ပြီမသိဘူးဗျာမင်းဒီစားရဖို့မင်းအတွေ့กว่าမင်းအတွေ့ငါပြောနေရတာအိုးအဲ့လိုလားဗျာတပည့်တော်အတွေ့တော်တော့တည်းမစူးစားဘူးတပည့်တော်ကဖုံးဖုံးအတွေ့လာလို့ဖုံးဖုံးအတွေ့လာလို့တပည့်တော်စူးစားတာဒါစူးစားတပည့်တော်အတွက်ဆိုရင်တပည့်တော်မစူးစားဘူးဟိုနာပုတ်အိမ်နေမှာပေါ့လောက်ပုံကြည်စားမအောင်အခုလေယောဂီတို့တရားဟောနေတရားပြတာနေတရားစကားပြောနေဒီဘုန်းကြီးတွေပြောခိုင်းပေးတာမဟုတ်ဘူးဟုတ်လားဘယ်သူအတွက်လဲယောဂီတို့အတွက်တရားအသည့်တွေပေါ်လွင်ပါစီတော့လို့တရားတရားကျင့်ပြီးပြောပြနေတာပါဟုတ်ကဲ့လားအဲ့ဒီတည်းမှာပြောပြပြီးညာတော်လည်းပဲဟောချစ်တယ်လို့နောက်တစ်ပွဲလို့လို့ရှိဘသူအတွက်ကြဆုံးနေအဲ့တရားမရနိုင်တဲ့ပုဂ္ဂိုလ်ရဲ့အရေးသေးရအဲ့ဒါပဲနော်ယုံကြည်ကျမ်းမှဖြောင်းစွာစိတ်ထားဖြောင်းစွာစိတ်ထားအဲ့ဒီကနံပါတ်3ဖြစ်နေကောက်ကျက်စင်းနေတဲ့စိတ်ဟုတ်တယ်နော်ကောက်ကျက်စင်းနေတဲ့စိတ်ဒီတရားရနိုင်မရနိုင်ချစ်တယ်လို့နောက်တည်းအနေနဲ့ဝင်ပြီးတော့ဘယ်လိုချွေရမလဲရှေ့ဖို့တဲ့မျက်စိတွေဖွင့်လာတယ်တို့တို့ဘုန်းကြီးဘယ်နားရောက်လဲဘယ်နည်းလက်နဲ့ဒိုင်းချဟာဒီထားမိတဲ့ဩဖြစ်မှဖြစ်ရသည်ချင်းနော်ခန္ဓာကမသာဇောနာနေပြီပါဇောနာနေပြီဟောဘုန်းကြီးတို့ရှိမှဒီချင်းမှာတော့လှုပ်ရွှေ့ရပါတယ်ဒီနေ့မှာသေမီးရောက်လာပြီဆိုရွှေ့ပြောင်းလို့ရပါဦးမလားလာပါလိမ့်မယ်သိတော့မကြတော့ဘူးနော်ခန္ဓာကိုယ်ကြီးကနစ်စက်တော့မယ်နာမကျန်ဖြစ်လာတော့မယ်သေမီးနဲ့ရင်ဆိုင်လာတဲ့အခါမှာခန္ဓာကိုယ်ယောဂဝေဒအမျိုးစုံဖြစ်နေတော့ပုံပုံလဲရအောင်မယ်အဲ့ဒီကလှုပ်ရှင်နေလှုပ်လို့ရပါအောင်မလားဒါကြောင့်ယောဂီတို့ပြောပြောနေရတယ်ယောဂီတို့ဒီကမရတယ်ချိန်မှရန်သူတွေအများကြီးနော်ဒီမှာလှုပ်ရှင်နဲ့ရွှေ့ရှင်နဲ့ရွှေ့လို့တုတ်လို့ရပဲရညာတော်လည်းပဲပိုးရှိမှလှုပ်လို့ရွှေ့လို့မရနိုင်တော့ဘူးအဲ့ဒီရှိမှလှုပ်လို့ရွှေ့လို့မရတော့ဒေါမနတာတွေဖြစ်လာတယ်ဝေဒနာကိုသိခံပြီးဝေဒနာကိုအပြုတ်မတိုက်နိုင်တဲ့ပုဂ္ဂိုလ်ဝေဒနာလွတ်ထအောင်ဝေဒနာချုပ်ငြိမ်းအောင်အာမထုတ်ထားသောယောဂီပုဂ္ဂိုလ်သည်ယောဒီယောဂဝေဒနာဖြစ်လာသည်ရှိတော်သိမင်းနဲ့ရေဆိုင်လာတဲ့အခါကာလမှာကဲဘသူမှလည်းမတတ်နိုင်ဘူးနော်မကင်နိုင်ဘူးနော်အဲ့ဒီအချိန်မှာဘလို့နေမလဲကိုစဉ်းစားပေါ့နော်အစ်စ်ပြန်မနေပြီကြောရီကပူလွန်လို့မီးနဲ့နှိုက်တယ်လို့ပူတဲ့ကြောရီကအိမ်မှာမြလာတာကိုခန္ဓာကိုယ်နဲ့ကြောနဲ့အောက်ကခင်းနဲ့ကပ်ဖန်မြလာတော့သူတစ်ပါးတည်းကလည်းသိတိမထမ်းနေတော့ဘူးစကားကလည်းမပြောတတ်တဲ့အရှင်ဖြစ်ပါ့မယ်ပြောလို့မပြီးတော့ဘူးပြောအားလည်းမရှိတော့ဘူးအဲ့ဒီချိန်ကာလမှာကဲခံရပြီတယောက်တည်းနှလုံးမသာစိတ်တည်ဖြစ်ပြီးတော့ရင်မောလာပြီနော်ဒေါသတွေအများကြီးဖြစ်နေတယ်အဲ့ဒီချိန်မှာပဝန်းကျင်ကိုငါ့ကိုကြည့်တယ်ငါဒါလေးမှတော့မလုံးမဲ့ပေးနေရဘူးငါမလှဲ့ပေးချဘူးအမခဏနဲ့ဝစိတ်ပဲရှိတော့ယုတ်ကမနိုင်တော့ရှင်တော့ခလေးဟိုလာတမွှေ့နေတော့ရှင်မချင်းတစ်ခုထိထားတာပူလိုက်တာအဲ့ဒီပူတဲ့ဝေဒနာကိုနည်းနည်းဟိုဘက်တစ်ပတ်ရှိဖို့တက်တာပေါ်နည်းမွှေ့ချင်လိုက်တာမွှေ့နေတော့ကိုရှင်တော့လေးနှစ်ခုထိထားတာတောင်မှပဲပူလုံးလို့အဲ့ဒါတော့ရွှေ့တော့မရတော့ဘူးယောဂီများရဲ့နော်အဲ့ဒီချိန်ကကလာမှအဖို့ဒီမရှိနိုင်မှမှဒီစင်ရတဲ့ဒုက္ခဝေဒနာကိုပြီးခံပြီးနိုင်နေထားရမယ်။နော်? ဒီဝေဒနာကိုနိုင်အောင်အပြုတ်ထိုက်တိုက်ထားတဲ့ပုဂ္ဂိုလ်အဲ့ဒီချိန်ကာလမှာဩအဆရာသမားတွေဆုံးမစီလို့ငါတိခါမှတ်နိုင်ခဲ့တယ်ဝေဒနာအပြုတ်တိုက်နိုင်ခဲ့တယ်အေးအခုပေါ်နေပါပေါ်လားပေါ်စမ်းကြည့်ပြီးတော့ဟာအဖော်လေးဖြစ်နေတယ်နော်အဲ့ဒီပေါ်နေတဲ့နေရာကြောကပူတဲ့နေရာလေးကပူတာလေးရတယ်တခုချင်းတခုချင်းငါမရောတော့ဘူးဝေဒနာနဲ့ငါမရောတော့ဘူးနော်ဩခန္ဓာရှိဝေဒနာရှိတယ်ဆိုအမှန်တရားမြတ်စွာဘုရားပြောတာအိုးဒါကိုပြောတာကိုအဲ့ဒီရှင်ကာလမှာပဝန်းကြီးဆိုတာအဖို့မရှိတော့ဘူးနော်ကိုယ်အဖို့သည်တရားအဖို့ပဲရှိတော့ကျူတင်ပြီးတော့ပြင်ဆင်ထားတဲ့အတိတ်ဒီတရားအတိတ်ဒီနှလုံးသွင်းထားတဲ့အတိညာဏ်လေးဒီအဲ့ဒီအတိတ်စွန်အားသည်ဒါလည်းမိမိအတွင်အဖို့ဖြစ်လာလိမ့်မယ်နော်အဲ့တော့ယောဂီတို့မိမိခန္ဓာကိုယ်ကြီးတခဲကိုဒီဝေဒနာပိုင်းဆင်ရလေးဒီကိုတိကံပြီးတော့လွတ်ထွက်ထားတဲ့ပုဂ္ဂိုလ်ဝိညာဉ်အဆုံးကိုကျေစုပြုတ်ထမ်းသောပုဂ္ဂိုလ်သည်ပေါ်လာခဲ့ညာပေါ်လာတဲ့အာယုံသည်ကိုယ်တဘောဟုတ်လားကိုယ်ဖြစ်ရှင်တယ်လို့ဖြစ်ပြီးသလားအနတ္တတွေမြင်ထားရမယ်ကြည်တန်ကြည်တန်မှာအနတ္တညာပေါ်လွင်နေရမယ်နော်ဩခန္ဓာကြီးကြည်စိတ်ကလေးကိုကြည်ရင်နေနေထားရတယ်ဒါမှကြောင့်ဖြစ်လာပြီမမျော်လေးပဲနေမကောင်းဖြစ်လာပြီဆိုရင်အေးလေအောင်လို့တော့၎င်းထိုင်ကုန်မှတော့၎င်းစိတ်ကိုတက်ကောင်းတက်တာလေးထားပြီးတော့ခန္ဓာကိုယ်ကိုတင်းကျပ်ပြီးမထားပါဘဲနဲ့စိတ်ကိုကြည်လင်ပြီးဩခန္ဓာရဲ့အပြည့်ဒဏ်ရာဒဏ်ချစ်တွေကိုဒီနေ့တွေ့ရပြီကိုသစ္စာဘုရားရှင်သဗ္ဗေသင်္ခါရအိစ္ဆသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တလို့ဘုရားဟောတော်မူတဲ့တရားဟာဒီခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားဟောတော်မူပေးတာကိုမြတ်စွာဘုရားရှင်ဝန်တော်လေးသွားလို့မထနိုင်မထိုင်နိုင်ဖြစ်လိုက်တာယောဂဝိမြတ်စွာဘုရားသိခံပြီးတော့ဖလသမဘအာယုတရားအာယုလေးပြည့်ချမ်းသာတော်မူနိုင်မူနေခဲ့တယ်ဝိလူဝါယာမဝါဆိုစဉ်တုန်းကမြတ်စွာဘုရားတတော်နေမကောင်းဖြစ်တဲ့ပြိနေမှာဆံလောက်အောင်ဖြစ်တဲ့ဝိရဏကြီးဒါပေမဲ့မြတ်စွာဘုရားအဲ့ဒီရှင်မှာချက်ချင်းမဲ့ဝေဒနာကိုဖွာပြီးတော့အနိစ္စလက္ခဏာပေါ်အောင်ကြည့်လိုက်တယ်ဝေဒနာကိုအာယုမကတ်တော့မှအဲ့ဒီဝေဒနာလက္ခဏာချက်ချင်းချက်ချင်းလက္ခဏာတွေကိုချက်ချင်းကိုမင်းမုံညာကဆုံညာရောက်ပြီးညှက်ကိုင်းပြီးဖူစောလေးနဲ့နေလိုက်တယ်တဏှာပြောရင်ချမ်းသာသောအာယုနဲ့နေလိုက်တာတရားအာယုန်နဲ့လေနော်တရားချမ်းသာတော့အာယုန်နေလိုက်ကလန်းဆန်းတော်တော်လေးချလို့ရှင်ဘုရားရှင်ဟာအလုံးအလုံးပြင်းမှန်းနေတဲ့ခန္ဓာကိုယ်ကြီးကိုခံထားရတာနော်အသက်ကလည်း80ရောက်လာပြီကိုအဲ့တော့အလုံးပြင်းမှန်းနောနေတဲ့ခန္ဓာကိုယ်ကြီးကာယကဒုက္ခဝေဒနာကြီးကိုခံစားရတဲ့ဘုရားရှင်ကိုယ်ဤနှင်းဆဲမှုကိုယ်ဤအမင်းမပြရံမှုမှုကြောင့်ပင်မလိုက်ပါတာကာယကဒုက္ခဒါပေမဲ့စိတ်ကတော့မဆင်းရဲဘူးနော်စိတ်ထဲမှာတော့အာယုလေးကပ်ပြီးတော့ဒီသဘောလေးကိုသာကြည့်နေတော့တာပဲဩခန္ဓာခန္ဓာခန္ဓာဟင်းငြင်းချမ်းပြီးခန္ဓာရဲ့လက္ခဏာလေးကိုကြည်ပြီးဖြစ်ချင်းဖြစ်ချင်းလက္ခဏာလေးတွေကိုဩဖြစ်ဖြစ်ဒုက္ခသစ္စာမမေကသစ္စာဒုက္ခသစ္စာမေကသစ္စာမေကဘာဝနာလေးပြန်ကြည်ပြီးတော့ငါမရောတော့ဘူးနော်ဝေဒနာနဲ့ငါမရောတော့ဘူး။ငန္နာတဲ့ငါကျင်းနေငါကိန့်ငါနဲ့ရှိပါဦးမလား။တရားချိနေထားတဲ့ပုဂ္ဂိုလ်ကအရာရာတိုင်းမှာငါမလုပ်တော့ဘူး။ဟုတ်လား။ပေါ်နေတဲ့မဟုတ်ဥဒ္ဒမသမယတဲ့သူငါမဟုတ်နန်နဲ့ရုပ်အဟုတ်တိအောင်ဝါဆိုသလို။ဟောသူမဟုတ်ငါပုဂ္ဂိုလ်မတတ်တော်မှာ။ဩနန်ရုပ်တွေဖြစ်နန်ရုပ်ပြည်နေတာကိုမြင်သွားပြီ။နော်။ရုပ်နာနေဖြစ်ပြီးရုပ်နာနေပြည်နေတာဘာပြည်နေပါပေါ့လားလို့ညံနေမှာညာသွင်းပြီးတော့ជីတန်းជីတန်းជីတန်းနဲ့ခန္ဓာနဲ့ညာနဲ့တွဲတွဲတွဲတွဲជីတာဟောဒုက္ခသစ္စာမမေကသစ္စာတို့ဒုက္ခမေကသစ္စာနဲ့မေကဘာဝနာတတိလေးတို့ဖြင့်ခန္ဓာကိုယ်ကြီးကိုជីပြီးနေခြင်းကြောင့်မချမ်းသာနေဘူးလားဒါတရားအတိနဲ့နေခြင်းဘာအတိနဲ့နေခြင
်း
တကောင်းတတ္တလေးနဲ့အဲ့ဒီနေရာလေးကိုထောက်ဒါဘုန်းကြီးတို့လည်းဒီတိုင်းပဲပေါ်လာဖြစ်မှာပဲတရားဓမ္မတွေလည်းရှေ့မှာဆုံရမှာပဲလွှဲပယ်လို့မရဘူးလေအဲ့လိုခန္ဓာကိုယ်ယံသူနဲ့ရေဆိုင်ရရေဆိုင်လာတဲ့နေ့တနေ့မှာတက်ကောင်းတက်တာနေတတ်ဖို့လိုတယ်။နော်အ ဲ့ရမှာလဲလျောင်းပြီးတော့အဲ့ရမှာထလို့မရောက်တဲ့အရှိတိဖြစ်လာရအောင်မယ်လေအဲ့ဒီရှင်ကာလမှာထိုင်ကုန်လေးမှာပဲထိုင်ထိုင်ဩမျက်စိလေးမေးစိတ်ကိုတက်ကောင်းတက်တာအောင်လဲစိတ်ကိုချမ်းသာတော့အောင်လေးဖြစ်ထားပြီးတော့ခန္ဓာကိုယ်စိတ်ကချင်းချသောနေရခန္ဓာကြီးဖြစ်စဉ်တိုင်းပေါ်အကက်ခံပြီးတော့ဟောဘာအသိနဲ့နေရမလဲပေါ်နေတဲ့နေရလေးပေါ့နော်ခန္ဓာကကျင်နာလေးတွေအောင့်နာလေးတွေဟိုထူးထူးခြားခြားဖောက်ပြန်တဲ့နေရလေးကိုညှက်ကိုင်းပြီးတော့တက်ကောင်းတက်တာလေးနဲ့စိတ်ကညှက်ကိုင်းပြီးကဲကဲပဲကြည့်နေရတခါတရံဘယ်လိုနေရလေးကတကူလုံးကအလွန်အလွန်ဖောက်ပြန်နေတော့မှဘယ်အာယုံမှဘယ်နေရာမှအာယုံမညှက်လို့မရဘူးဆိုရင်ဟာတဲ့ရင်ကျန်ကိုထောက်ပြီးဟာတဲ့နှလုံးကိုထောက်ကြည့်နော်နှလုံးထောက်တဲ့ကရင်ထဲကဒိဒိဒိဒိမကြားရဘူးလားနှလုံးခုန်သားလေးကြားရတယ်နော်အဲ့ဒီကြားတဲ့နေဒိတ်ကနေဒိတ်ကနေဒိနေပေါ်လိုက်ချုပ်လိုက်ပေါ်လိုက်ချုပ်လိုက်ပေါ်လိုက်ချုပ်လိုက်ဟောတကောတတလေးနဲ့နှလုံးခုန်တာလေးပေါ်ဒိတ်တဖြစ်တဖြစ်နဲ့ဖြစ်ဖြစ်နဲ့မင်းနဲ့ကိုက်တကောတတဒါနဲ့ကြည့်မရပါနော်ဒါတော့အပြင်ကတော့နာမကျန်ဖြစ်လာတဲ့အခါမှာအဲ့ရမှာလဲလျောင်းနေတဲ့ကငါသားပဲနှလုံးဟရိယရှိခွက်ကတိကောင်းဟရိယရှိခွက်ကတိကောင်းတယ်ဟရိယကိုထောက်ပညာလေးနဲ့ထောက်ကြည့်တာအချိန်ဖြစ်တဲ့ဒင်းဒေးဒေးဒီတခါဒင်းဒေးဒီလူတယောက်ကင်လို့တလို့တခါတည်းတွေ့တယ်။တမာတိအာကောင်းလို့ရှိရင်လူတယောက်ကကင်လို့တော့ဒင်းဒင်းဒင်းဒီထိချတတ်တယ်။တကိုယ်လုံးတော့ရင်းရင်သူ့ထုတ်ချပြီးတော့ပြုတ်ဖြတ်သွားတယ်လို့မြင်နေတတ်တယ်။အဲငါဘာဖြစ်တယ်မသိနှလုံးရောဂါဖြစ်လာတာမသိအဲ့ဒါလို့ငါမရောလိုက်နဲ့။တမာတိကြည့်လို့တွေ့တာ။နော်တချို့ချို့ယောဂယောဂီတွေအဲ့ဒါလိုတရားထုတ်ပြီးတော့ဟာတဲ့ရေကွယ်မှန်တော့အော်တရားစကံပြီးတော့အာယုံရလာပြီးသမာဓိရှင်ရလာပြီးအဲ့ဒါဖြစ်ဖြစ်ဒီဟာတတိယနေ့နှလုံးခွန်နှလုံးခွန်သားတွေအများကြီးကြားလာရတော့ဘာဖြစ်တော့မေးနှလုံးအင်းဒါတွေကိုအာယုံကပ်ပြီးတော့ငါနှလုံးယောဂဖြစ်လာတယ်ညအိတ်မအိတ်ရှင်တော့ငါယောဂဖြစ်ပြီလားမသိဘူးယောဂတို့ပေါ်သွားမလားမသိဘူးငါတရားထိုင်နေတဲ့မတရားဖြစ်ပြီးငါမယောဂရသွားပြီဟောငါဆွဲသွားပြီဟုတ်ကဲ့လားအဲ့ဒါလို့ငါအတ္တဆွဲဆွဲနေမယ်ဆိုရင်ဒီပုဂ္ဂိုလ်တရားလားမတရားလား
တရ
ားအမှန်ကခန္ဓာကပင်ကိုအရှိတိုင်ပြနေတာဟုတ်တယ်နော်ဒါခန္ဓာကိုယ်ထဲမှာတကယ်ထင်ရှားရှိတဲ့အရာဝတ္ထုကပြနေသဘောလေးကိုစိတ်ကိုချောချခန္ဓာချောချအေးအေးတည်ငြိမ်အေးချမ်းသောအာရုံလေးပဲအဲ့ဒီသဘောတက်ကိုအကဲခတ်ကြည့်ရမယ်နော်ဘာတက်ကိုကြည့်ရမယ်သဘောတက်အဲ့ဒါတက်သဘောပဲရုပ်တက်သဘောပဲနော်ကြရီတိထင်ချောင်းညာကရုတ်တက်မို့လားရုတ်တရားကြီးထင်ချောင်းပေါ်မှာဒင်းငင်းဒင်းငင်းကအသံအကျယ်ကြီးကျန်းနေရတဲ့တခါတည်းဘယ်လိုပဲကြာကြာသူ့အလို့သူလောက်တာကိုကတကောင်းတက်တာအာယုံလေးပဲကဲခါပြီးအဲ့ဒီသဘောလက္ခဏာကိုကြည့်နေရမယ်နော်သဘောလက္ခဏာနဲ့ပေါ်မှာညာလေးနဲ့ကလုကကြည့်နေအချိန်ခံအရှုခံနဲ့အချိန်ညာလေးတွဲပြီးတော့ခြေကဖြစ်ဖြစ်နဲ့နောက်ကမဲ့ကင်တွဲနေရမယ်နော်ရှိကဖြစ်ဖြစ်စီတဲ့သဘောကဒုက္ခသစ္စာနဲ့မေက္ခသစ္စာတို့ဒုက္ခသစ္စာမှာမေက္ခသစ္စာတို့အဲဒါလိုဖြစ်ဖြစ်နေမင်းနဲ့ကြိုက်နေတဲ့အခါမှာတကောင်းတက်တာလေးနဲ့ကြိုက်နေရမယ်နော်ထင်ရှားဆုံးနေရာလေးဒီရင်ထဲကပဲထင်ရှားခန္ဓာကဖောက်ပြန်တဲ့သဘောဝေဒနာပဲပေါ်လीအလွန်ပူတဲ့သဘောပေါ်အလွန်အေးတဲ့သဘောပေါ်ကြိုက်ခဲတဲ့သဘောပေါ်ဒီနေရာမှာတချို့ပုဂ္ဂိုလ်ဒီအယိုးနဲ့ပတ်သက်ပြီးဖြစ်တဲ့ယောဂသမားဆိုရင်အယုဒိတမအယုဒိရှင်စီတမကြိုက်ခဲပြီးခံစားရတယ်။အဲ့ဒီအလွန်ကြိုက်ခဲတဲ့ယောဂခံစားသည့်ရှိတော့ခံစားမှုပေါ်မှာတတိတိကပ်ပြီးကြည့်ငါမရောတင်နဲ့။နားလည်ပြီနော်။အလွန်ကြိုက်ခဲတဲ့ဝေဒနာတဲ့အပေါ်မှာဉာဏ်ကပ်ပြီးကြည့်ရမယ်။ဩခန္ဓာကိုယ်ဖောက်ပြန်နေလိုက်တာ။အဲ့ဒါထောက်ပြီးကြည့်တဲ့အခါအာယုန်ရဲ့တစ်ခုချင်းဖြစ်လိုက်ပြန်လိုက်မထင်ရှားနေဘူးလား။နားနာကျင်နာလို့မတွေ့တော့ဘူးနော်။ကြိုက်တယ်လို့အာယုံမကတ်တော့ပါပဲနဲ့ချစ်ချင်းချစ်ချင်းလက္ခဏာလေးတခုပဲမြင်လာလိမ့်မယ်အရေးကြီးတာစိတ်ဟာကြည်လင်နေဖို့လို့တာဒီစိတ်ကခန္ဓာကိုယ်ရုပ်ကတော့အမြဲတမ်းဖောက်ပြန်နေနော်ကိုယ်ကတော့အမြဲတမ်းကာယိကဒုက္ခဝေဒနာကြီးကတော့အပြင်းထန်ပြလာလိမ့်မယ်သို့တော့စေတသိက်ကစိတ်ကတော့အပင်ပန်းစီနေစိတ်ကိုမြဲတဲ့တတိနဲ့တွဲပြီးတာတတိနဲ့သိစီတာစိတ်ကိုချမ်းသာတဲ့အာရုံလေးပဲကြိုက်ခတ်ပြီးဝိပဿနာဉာဏ်ထိုက်ထားတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ပေါ်ထားတဲ့ပုဂ္ဂိုလ်ကတော့ကိုယ်သာနာပြီးတော့စိတ်မနာဘူးလို့သဘောပေါက်ထားလိုက်အဲ့ဒီပေါ်တဲ့နေရာလေးကိုကြည်ပြီးတော့တကောက်ကတန်နဲ့အကဲကြည့်ကြည့်ကြည့်နဲ့ဟောတက်တန်းကုန်သွားလို့ရှိနေပဲပြုံးပြေးသွားမှာပဲဟ ဘာကိုကြည့်ပြီးတော့နေသွားတယ်လဲလို့မေးချင်းချားတဲ့နေရာလေးနော်ချင်းချားသူနေရာလေးအဲ့ဒီကြောကချင်းချားကြောပိုင်းဆင်ရခြေတော့ချင်းချားခြေတော့ပိုင်းဆင်ရခါကချင်းခါပိုင်းဆင်ရရင်ထဲကချင်းချားရင်ပိုင်းဆင်ရဥကောင်းကချင်းချားဥကောင်းပိုင်းရချင်းချားသူနေရာလေးကိုတတိထောက်ပဲသက်ကောင်းစိတ်ကိုသက်ကောင်းသက်သာတထအီအီလေကလေးမှန်မှန်လေးရှူတာလေပြင်းပြင်းထန်ထန်မရှူရောက်အဲ့ဒီကမှာလေပြီးတော့စိတ်ကိုအန္တလိုဝေဒနာမှတ်တဲ့ခါမှာခန္ဓာကိုအဲ့လျောက်ပြီးနာမကျန်းဖြစ်လိုက်တဲ့ခါမှာဝင်ရထွက်လေမှတ်ဆိုတော့ဘယ်လိုမှတ်လို့မရတော့ဘူးနော်ရင်မောသွားတတ်တယ်ဝင်ရထွက်လေမှတ်ရင်အဲ့တော့စိတ်ထဲမှာသဘောကိုတော့မှတ်လို့ရထိသဘောတိသဘောပေါ့နာတိဖြားလေးမှတ်ကနော်အဒီရှူလိုက်တဲ့နေရာနာတိကထိတိထိတိပြက်လက်ထိတိပြက်လက်ထိတိပြက်သွားတာ။ online ကြောင်းလိုက်ဘောသူဖြစ်နေသွားသူဖြစ်။အင်းသူ့ဟာသူတက်ကောင်းတက်တာသူ့ဟာသူဖြစ်လာမယ်သူ့တို့ပြောတာနော်။ရှူလိုက်တဲ့ဝင်လေးလေးကနာတိပြက်မှထိနာတိပြက်မှချုပ်နေတာ။ထွက်လေရလဲနာတိပြက်မှထိနာတိပြက်မှချုပ်နေတာ။ထွက်လေဝင်လေရလဲနာတိပြက်မှထိနာတိပြက်ချုပ်နေတာ။ဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ပြက်သဘောလေးကိုဓမ္မချင်းတက်ကောင်းတက်တာလေးမှအကဲခံပြီးကြည့်။ကြည့်နေရင်သူ့မှတ်ရတာသိမထင်ချဖို့ဆိုသူ့တဲ့မြန်မြန်ပေါ်နေပြီ။ရင်ထဲကအလွန်အောက်တယ်လားတခါတည်းအောင်းပစ်တယ်လားတဲ့အောင်းတယ်လားလို့ရှိငါမလုပ်နဲ့ဟာငါဘာဖြစ်လာလဲမသိဘယ်လိုဖြစ်လာလဲမသိတော့မလားမသိဘူးဆိုပြီးတော့ယုံရင်စက္ကမဖြစ်စေနဲ့စိတ်နော်စိတ်ကိုသက်ကောင်းတက်တာထားပြီးဩခန္ဓာကြီးဖောက်ပြန်တဲ့ခန္ဓာကြီးကဖောက်ပြန်လိုက်တာကိုယ်အလိုမှမဟုတ်ပဲဖြစ်မှာပေါ့ဖြစ်မှာပေါ့ဩခန္ဓာဆိုးလိုက်တာသက်ကောင်းတက်လာနေနဲ့အနတ္တဉာဏ်လေးတွေထင်အောင်ကြည့်တာနော်တားလို့ရတလားမရဘူးနော်သူ့သဘောတော့ရင်ထဲကအောက်ကလာကအလုံးကြီးတက်လာတစ်ခါဆွတ်တက်လာတယ်အတည့်စိတ်ကိုချောချခန္ဓာချအေးအေးတကောတက်တာလေးပဲအဲ့ဒီသဘောလေးကိုတက်လာတဲ့သဘောတက်ကိုကက်ကက်တကူချင်းတကူချင်းတကူချင်းတကူဘောတကူချိုတကူဘောတကူတပြည့်ပြည့်တလုံးလုံးတရားကြတမောမောလေးတွေဖြစ်လိုက်ဖြစ်တဲ့သဘောကိုဉာဏ်ထဲမှာထင်နေအောင်စောင့်ကြည့်ရတယ်သူတော်ကောင်းလို့ရကြအမြတ်ဆုံးနေခြင်းတော့ဘာနဲ့နေတာတရားအတိနဲ့နေတာဒါကြွတင်ပြီးတော့ကိုကိုရမိဘညီကောင်မောင်နှမလိုမိသားစုတို့သဘောထားပြီးတော့သင်ပေးနေတယ်နော်ဘုရင်တို့တွေ့ရတဲ့အရှင်ကနည်းတယ်နော်မတွေ့ရတဲ့အရှင်ကများတယ်အဲ့တော့ဒီတရားရည်ဒီကကိုယ့်အတွက်ကြံလိုက်ဖို့လိုတယ်နားလည်ပြီမို့လားဒီတရားအတိလေးဒီကိုနားထောင်ပြီးတော့တရားလေးနှလုံးသွင်းပြီးတော့ခန္ဓာတကောင်းဆက်တာအိုင်လေးစိတ်ကိုအဲ့ဒီကျမယုံရင်စံကမဖြစ်စေနဲ့။နောက်တော့အပြင်နှလုံးသမားတွေကအဲ့ဒီကစိတ်လှုပ်ရှားတတ်တယ်။မိသည့်ပုဂ္ဂိုလ်မှမတွေးနဲ့။ဒါမတွေးနဲ့၊သမီးမတွေးနဲ့၊ကြီးပွားရေးဥစ္စာဘာမတွေးနဲ့။အပြင်အာရအကုန်ဖြတ်တော့စိတ်ကိုအေးချမ်းသောအာရုံလေးဟာတရားကိုထောင်။ခန္ဓာကပေါ်တဲ့နေရာကလေးလောက်တာကြည့်။အတိတ်ဆိုတဲ့ကိုယ်နဲ့မဆိုင်တော့ဘူး။အနာဂတ်ဆိုကိုယ်စီမြောက်ဘူးနော်။ပစ္စည်းပန်ဒီလဲလျောင်းတဲ့အခါကာလမှာထင်ရှားယောဂဖြစ်နေတဲ့ခန္ဓာကိုယ်ဖြစ်နေတဲ့နေရာလေးမှာတည်းနဲ့ထောက်ကြည့်။ဘုန်းကြီးအဖေဆိုရင်အသက်ကင်ဆာနဲ့ဆုံးတဲ့အသက်80မှာဘုန်းကြီးအခုတော့တရားမဟောတတ်သေးဘူးဘုန်းကြီး9ဝ6ဝရပဲရှိသေးတာ။အဲ6ဝမ9ဝရ6ဝရရှိတယ်။အဲ့တော့9ဝရမှာဘုန်းကြီးကိုတော့ရဆောက်ပြီးဆိုတော့တော့ရဆိုင်ခဏလေးပြန်လာတယ်။ပြန်မကောင်းလို့အကြောင်းတစ်ဆင့်တောင်းကြလို့ခဏပြန်လာခဲ့တယ်။အဲ့ဒီချိန်မှာနေမကောင်းဆိုတန်ကြီးတကားကြီးဘယ်လိုတို့ရှင်ဘုရားရဲ့ဦးဇင်းရဲ့ခန္ဓာကိုယ်ကြီးကရှင်ဘုရားတို့ပြောတဲ့အတိုင်းဖောက်ပြန်လာပေါ့ဗျာ။ဝမ်းပိုက်လေးကန်ကြီးတော့ဘက်ကဖောင်းတက်လာတယ်။နေရထင်ရဘလို့ရင်ရတာရင်ကျက်တယ်လို့ပဲဗျာ။စားလည်းမစားချင်တော့ဘူး။အဲ့ဒါဆေးရုံသွားယူတယ်။ဆရာဝန်စန္ဒသမတော်စန္ဒတို့ရှိရှင်ပြန်ကြောင်းသွားပါပြီဗျာသို့တော်ရှင်ပြန်ဘာလို့ရှင်နေတော့ခြေတွေဘာတွေတော့တော်တော်လေးလားတနတ်လောက်ပြင်ပြလိုက်တယ်နောက်ကြတော့ပြန်ဆက်စီးခိုင်းနေဆရာဘယ်လိုရှင်နေရှိလဲရှင်ပြန်ခွန်ရက်ပဲကြံတော်တယ်ဆရာဝန်ကြီးကတကယ်မှန်တာဘေးရင်တွေ့တော့မှားခြင်းမဟုတ်ပါနော်သမားတော်ကြီးအဲ့ဒီသမားတော်ကြီးကခွန်ရက်ပဲလောက်ပဲကြံတော်တယ်ဗျာဘလို့မှသုံးလို့မဖြစ်တော့ဘူးရှင်ဘုရားကိုနေရာကိုတကယ်လို့ဆက်လေးနဲ့မောင်းသွားမယ်ဆိုရင်တော့တပည့်တော်တို့အတက်ကဲစီနှလုံးထိုးပေးလိုက်မယ်ငါးရက်ပဲအသက်ရှင်ပါပါဒီမှာဆို9ရက်လောက်ရှိနေဟ ုမှ5ရက်လောက်ပဲသိရှိမယ်တဲ့ခုနှစ်ရက်ပြီအောင်တော့တပိတော့လုတ်ပေးလိုက်မယ်တရားမင်းนี่လို့ပဲဆရာဝန်นี่အဲ့ဒီတော့ဘုန်းကြီးอ่ะဩမြို့ထဲမှာကြောက်ဖြူမြို့ထဲမှာသူမကောင်းဘူးလေမိသားစုအတိုင်းဝိုင်းနေကြည့်သေးလဲကိုမပေါ့တရားကြီးရလဲဘာသာကြီးတမဆိုတော့တပိတော့ဘာမှသွားမသိခြင်းဘူးတဲ့ဘာဖြစ်လို့လဲတပိတော့သိရင်จิตติဝတ္တိတတ်ကြမယ်တတဝါဒီဒုက္ခရောက်ကြအောင်မယ်မတတ်ရဘူးဘုရင်အာလုတဝံယူတယ်အဲ့ဒါတရားကြီးအလုံးပေါ်မတွေးနဲ့ကိုယ်ခန္ဓာကိုတရားဤဒီဝေဒနာပိုင်းဆင်ရဘုရင်ကပြောပြဝေဒနာရဲ့လက္ခဏာလေးတွေကိုနော်အဲ့ဒါနဲ့ဆက်လေငါပြီလမ်းမှာတစ်ချောင်းလုံးမှာဆက်လေတဲမှာဝေဒနာကမ္မထံလေးပြောပြအဲ့ဒီရင်အောင်အောင်းတဲ့နေရာလေးကြည့်တိုးတော့အတင်းမထောင်းနဲ့စိတ်ကလေးချောချခန္ဓာချောချအေးအေးတဲ့အဲ့ဒီသဘောလေးကိုကြည့်ဒါဒီတခါကြီးသဘောမဟုတ်ဘူးနော်သူ့သဘောဆောင်တာလေးကိုတက်ကောင်းတတ်တာနဲ့ကြည့်တွေ့သလားတတိတိထင်ရတယ်တွေ့တယ်ဖေကအေးအဲ့ဒီသဘောလေးကိုသာတက်ကောင်းတတ်ကြည့်ဘာလို့မတွေ့နဲ့မတွေ့နဲ့ဘာလို့မှမစဉ်းစားနဲ့ကိုယ်ခန္ဓာကိုညာလေးနဲ့အဖော်ဖော်လို့တခါကြီးမိဒီပုဂ္ဂိုလ်မှာအဖို့မလုံနဲ့အဖို့ပတ်ဝန်းကျင်အဖို့လုံပြီးတခါကြီးငရဲပြီးဆင်းမဲ့အာယုဟုတ်တယ်ဘုရားနော်အေးဘယ်အာယုမကန်းနဲ့ကိုယ်ခန္ဓာကိုညာလေးနဲ့အဖို့လို့ပတ်ဝန်းကျင်ဘသူမှမတွေးနဲ့ပစ္စည်းဥစ္စာကိုယ်အလုံးမဟုတ်တာခက်တာခန္ဓာစာဘောတော့ဖြစ်တာဧတေဒီတာကြည်ခန္ဓာကြည်ခိုင်းနေတာလည်းကြည်ခိုင်းနေဟိုးဘာရောက်သွားအဲ့ဒီရပေါ်ရောက်ကတော့တရားလေးမှတ်ခိုင်းနေကိုကညောင်းလို့ကြည်တိတ်ကိုပြင်တာဒါလေးသူကလည်းဒီတရားလေးနာပဲဒါပဲနာကြည့်ငြင်းနေတာအတန်လေးမြည်ဒီအတန်လေးဒီကြားလို့ရှိမှာအဖို့ဖို့နေကောင်းလားလို့လာပြောတယ်လက်ကလေးကာမလာချနဲ့တိပြင်တာနော်မလာချနဲ့သူတို့ကမလာလက်ကလေးလက်ကံတစ်ချက်နေကပြီးပြန်ချအေးဘသူမအတန်ပဲလာရင်မင်းတို့အဲ့ဒီအတိုင်းပတ်သားမယ်အဲ့ဒါတရားလေးအတိတိလူရင်းကြောင့်ကြပါကုန်သူတင်ကားမှလို့ဝေဒနာနဲ့ငါမယောနားလည်ပြီနော်ခန္ဓာဟာမိသည်ပုဂ္ဂိုလ်မဆိုတို့ဘယ်လေဘယ်ယောဂကတ်လာမယ်ဆိုတော့ဘယ်သူမှမသိနိုင်ဘူးနော်မသိနိုင်တဲ့အတွက်ဒါကြောင့်သိအောင်ကြိုတင်သိထားနေတဲ့အသိလေးတွေကြိုတင်ရရှိထားဖို့မလိုအပ်ဘူးလားတာမရတဲ့ဘဝကြီးပါနော်ဒီခန္ဓာလောက်ကြောက်เสียရကောင်းတာမရှိဘူးတရားဓမ္မတို့အမျိုးဆုံးသောယောဂဝေဒနာဒီ96ပါးသောယောဂဝေဒနာတို့ဖြင့်ပြည့်ကျက်ပြီတဲ့ခန္ဓာကိုယ်ကြီးမို့တို့တတိကပြောလိုက်သည်လူတယောက်ကမေးလို့ရှင်နေကောင်းသလားမေးနေကောင်းတယ်မဖြစ်နဲ့ဘယ်လိုဖြစ်ရမလဲဟမ်ဘယ်လိုဖြစ်ရမလဲနောက်ကလူတွေနားမကြားဘူးရှင်လေဘယ်လိုဖြစ်ရမလဲမဆိုးပါဘူးဗျာဟုတ်လားမဆိုးပါဘူးကွာသုံးလို့တော့ရပါသေးတယ်ကောင်းတယ်လို့မဖြစ်နဲ့ကောင်းတယ်တဲ့မြို့တာဝါဒကောင်းတဲ့အချိန်မရှိဘူးသို့တော်အဝိဇ္ဇာတဏဖုံးလွန်ထားတဲ့ကကောင်းတယ်လို့လို့ဖြစ်နေမှာပေါ့တတိထကြီးမတ်တရီအဲ့ဒီလိုမတ်တရဲ့စကားပြောတဲ့အချိန်မှာကိုယ်တတိထကြီးအေးတာလေအေးတယ်တောင်းတာတောင်းနေမယ်တင်းတာလေတင်းနေမယ်ကြိုက်တာလေကြိုက်နေမယ်ကျင်တာလေကျင်နေမယ်ရင်တာလေမောနေမယ်နော်အမြဲတမ်းခန္ဓာကိုယ်ကဘာဖြစ်နေလဲမကောင်းတာတွေပြနေတယ်ကောင်းတယ်လို့ဆိုရင်အမှားပြောလားအမှန်ပြောလားသို့တော့အဲ့ရပေါ်ထဲမှာမလဲသေးတဲ့တွေ့တာကြောင့်ဘာလို့ပြန်ဖြေရသုံးလို့တော့ရပါသေးတယ်မဆိုးသေးပါဘူးဆိုရင်လဲပြီလေဟုတ်တယ်လားဆိုသွားပြီဆိုအဲ့ရပေါ်ထဲမှာဘုံဘုံလဲပြီကောင်းကြီးဆိုရင်လည်းပဲမဟုတ်ဘူးဟုတ်ကဲ့လားအသက်ကြီးကြီးအသက်ငယ်ငယ်ခန္ဓာတစ်ကိုယ်လုံးကတော့အမြဲတမ်းဘာဖြစ်နေဟောက်ပြန်ပစ္စည်းနေတယ်နော်ဘာဖြစ်နေပါလိမ့်တရားဆိုတာဒါကိုပြောတာတခါတည်းမှာတရားသမားဆိုတာကတရားလေးနာထားတဲ့တရားလေးနှလုံးသွင်းတာကြိတ်ထားတဲ့ပုဂ္ဂိုလ်ကကိုယ့်ကိုယ်ကိုအမြဲတမ်းကိုယ့်အကြောင်းကိုအမြဲတမ်းသိနေတယ်။နော်တခါလည်းဟောဘုရားဘုရားရင်ဘုရားဘုလားဒီတိုင်းမှာပတ်မှသွားနေတတောင်းတဏီယာလေးမှာတခဲလို့ကြည်ချီချင်းနာတော့လမ်းလျှောက်လာတဲ့တဏီယာမှာထိုင်ပြီးတော့တဏီယာမီးပြီးလေလေးမှန်မှန်ရှိခန္ဓာကိုကြည့်စိတ်ကိုနှာသီးဖြတ်မှမထမ်းနဲ့ရင်နဲ့ဟာရိယထောက်ရင်နဲ့ကဒိဋ္ဌိနှလုံးကိုမြန်နေတယ်မဟုတ်လားမြန်မြန်သွားထားတဲ့ပုဂ္ဂိုလ်လမ်းလျှောက်ထားတဲ့ပုဂ္ဂိုလ်ဒီဒိဋ္ဌိမြန်ထားတဲ့တွေ့တာကြောင့်နှလုံးကိုမှဖြစ်တဲ့မြန်နေဒိဋ္ဌိပေါ်နေအဲ့ဒါလေစိတ်ကိုချောချခဏအေးအေးအဲ့ဒီဒိဋ္ဌိသဘောလေးကိုကြည့်ဒ တကယ်နေပေါ်လိုက်ကျုပ်သွားလိုက်ဒီနေပေါ်လိုက်ကျုပ်ဖြစ်နေကျုပ်လိုက်ဖြစ်လဲကျုပ်လိုက်အဲဒါလိုဖြစ်ချင်းဖြစ်ချင်းလက္ခဏာကိုကြည့်ပြီးတော့၅မိနစ်ရ၅မိနစ်မှပြီးတော့မှလှုပ်ဆက်နေလှုပ်ဆက်စိတ်တွေလန်းဆန်းပြီးတော့ကြည်တင်သွားချတယ်အသက်ချေတတ်တဲ့အကြောင်းတရားတွေနော်မိမိစိတ်ချမ်းသာရင်ကိုချမ်းသာလာတယ်နော်စိတ်ချမ်းသာဖို့အတွက်အမြဲတမ်းစိတ်ကိုပြုပြင်ရတဲ့သူတော်ကောင်းတို့ရဲ့ဘာကိုပြုပြင်ရမလဲတရားအထုတ်တယ်ဆိုတာဘာကိုပြုပြင်တာအကုသို့မဝင်ဖို့အတွက်အကုသို့အဝိညာဉ်များရေဒေါကဝိညာဏတက်နော်အဲကြောင့်ဒေါသများတဲ့ပုဂ္ဂိုလ်ကအသက်တူတတ်တယ်ဒေါသကြီးရင်လောဘလွန်ခဲ့ရင်ဒေါသလွန်ခဲ့မောဟလွန်ခဲ့တဲ့ပုဂ္ဂိုလ်သည်ဘာဖြစ်တတ်တယ်နှလုံးဝင်ပူလောင်မှုများတယ်နော်အဲကြောင့်လည်းကြည့်ပါလားဒေါသဖြစ်တဲ့ပုဂ္ဂိုလ်ကလေချူမြန်းနေတယ်နော်လေချူမြန်တော့နှလုံးသွေးကလည်းညာနေတယ်ဥနောက်ကိုပုတ်လိုက်တဲ့အခါမှာပုတ်လိုက်တဲ့အသိစိတ်ဒီအမှန်ဒီမဖြစ်တော့ပါဘဲနဲ့မှောင်ရင်းတာလေးကိုပဲတွေးတောပြနေတဲ့အခါအဲ့ဒီရှင်ကာလမှာမောဟတွေအဝင်များနေခြင်းကြောင့်ဟောကုသိုလ်စိတ်ကိုအာရုံမကပ်နိုင်ပါဘဲအကုသိုလ်စိတ်တွေပဲတွေးတောသွားတယ်နားလည်ပြီနော်အဲ့ဒါနှလုံးကဒေါမနတာစိတ်ဖြစ်တဲ့တော့နှလုံးတွေရပ်သွားမယ်အဲ့ဒီချိန်မှာနေမကောင်းဝင်သွားဆိုရင်အသက်တမ်းမတူသွားဘူးလားဒါကြောင့်ဘုန်းကြီးတက္ကဟုတ်ပါနဲ့ဘုန်းကြီးနေမကောင်းဖြစ်တဲ့ကဘုန်းကြီးနှလုံးသမားဆိုတော့အင်းသားတဲ့နေနှလုံးညတနာကြီးလောက်မှာတရားဟောကြီးကလည်းတနေ့၅ကြိမ်လောက်အဲ့ဒီနေဟောရတာညဆက်တနာကြီးခွဲတဲ့မှာတရားချုပ်ဖြုတ်ပြီးပြန်ဆင်းလာတယ်ဆက်တနာထုကနေမှပြန်ရောက်တယ်တနေ့လောက်မှာအဲ့ဖို့လို့ကျွန်တော်ရှင်နဲ့အောက်တက်လာတာရှင်နဲ့အောက်တက်မိညာတော့နောက်ပြီးသွားခြင်းတလို့ဖာဖြစ်ချင်တာမဖြစ်ဘူးလေဒီပြီလေတမီလည်းမပါညသူများကြောင့်မှသွားတဲပြီသွားပြီအင်းသားဘောတဲ့အလိုက်ထိုင်နေအင်းသားလည်းမတက်ဘူးမသွားချိန်မှာပဲတဲဆိုနှလုံးကနီးလောင်သလိုဖြစ်လာတယ်။အိုးချစ်ချစ်ချစ်ချစ်ကျွန်းတော့မဲ့ပုံနာဖြစ်တော့အဲ့ဒီချိန်ကာလမှာဘလို့ပါအင်းအားကြီးပါမရှိတော့ဘူး။ခန္ဓာကိုယ်နောက်ပြက်ပြီးတော့နိုင်ရမမီးပြီးဖြစ်နေ။ခွေးပြီးဖြစ်နေ။အဲ့ဒီမှာစိတ်ကလေးတစ်ခုတာနှလုံးသွေးရက်တော့မယ်။အလုံးလှင်းမြန်နေတယ်။လှင်းမြန်တဲ့အခါမှာတောက်စိတ်မရှိဘူးစိတ်ထဲမှာ။ဘလို့မှတန်တရားမရှိဘူး။ဩခန္ဓာကိုယ်ကရံသူကြီးနစ်စင်နေပြီကိုငါရံသူရောက်နေပြီကိုဆိုတာလေအတိတိကပ်ပြီးအေးဒီစိတ်ကိုစိတ်ကိုချောချတယ်ခန္ဓာချောချတယ်ခန္ဓာချောချတယ်ခန္ဓာချောချတဲ့တောင်မှဉာဏ်လေးမှာမှီတော့လေချောချတယ်စိတ်ကိုအေးချမ်းသောစိတ်တွေယူပြီးတော့အဲ့ဒီဒီငြင်းအေးသောအာယုန်လေးကိုယူပြီးခန္ဓာရဲ့သဘောလေးနှလုံးခုန်ရဲ့သဘောဒီဒီတင်ကြတဲ့တတိတိကပ်လို့ကပ်မှာမှန်တယ်အဲ့ဒီချိန်ကာလမှာတစ်ခုလုံးကမေးလောင်သလိုခံစားတယ်ပိတ်သွားပြီဒီတလုံးသွေးကြောပိတ်တော့မယ်ပိတ်တော့ပိတ်တော့မယ်တစ်ခါခဏနဲ့ပိတ်သွားသေးတယ်ပိတ်ပိတ်သွားသေးတယ်ဟုတ်လားဟင်းကနေပြန်ပွင့်လာတယ်လမ်းထောက်လို့မြင်နေရထောက်ကြည့်လို့မြင်နေရတယ်နှလုံးသွေးကြောပိတ်သွားပြီဖက်လို့ပိတ်သွားပြီအော်ပိတ်သွားပြီကိုသိနေတယ်ပြန်ပြီးနှင်းနှင်းလေးပြန်ပွင့်လာတယ်ပြန်ပွင့်လာတယ်ပြန်ပွင့်လာတယ်ပြန်ပွင့်အော်မတည်သေးဘူးပြန်ပွင့်လာတယ်သဘောတွေကြည့်နေတယ်အလိုမြင်နေတယ်စိတ်ဟာကြည်လင်နေတယ်အဲ့ဒီချိန်မှာစိတ်ကြည်လင်ပြီးကမ္မထာအယုံတစ်ခုတည်းကိုဖြစ်ချင်းဖြစ်ချင်းလက္ခဏာလေးတစ်ခုပဲကြည်အကျံမြင်ပြီးကြည်နေတာသူ့သဘောသူ့ဆောင်းလာလေးကိုအကဲကတ်ကြည်နေတယ်တော်တော်လေးတော့နာယီဝက်တော့စကားမနဲ့မနဲ့၂၀လောက်ဆိုတော့မှအငယ်ဒီတော့နန်းလေးဩစိတ်ထဲမှာဘလို့ခံစားအဲ့ရင်ဩငါတည်တော့မယ်ကိုဒါပေမဲ့ငါမှကိုလှုပ်ရှင်တာလေးဒီမပြီးဆုံးသေးပဲငါဖြစ်ရှင်တဲ့အလုပ်တွေမဖြစ်ခြင်းမဖြစ်သေးပဲနဲ့ငါတီအိုတီရအောင်မှာပါလားလို့စိတ်ထဲမှာပက္ခလေးနှလုံးမသားလေးပက္ခလေးပေါ်သွားတာအဲ့ဒီပေါ်တဲ့စိတ်ကိုပြန်ကတ်တယ်မင်းအလုံးမဟုတ်ဘူးလေဒါပြန်ကတ်တယ်ပြန်မှတ်ပြီးတော့မှကြီးပြီးတော့နှလုံးသွေးကြီးပြီးတော့ပြန်မှန်မှန်လေးမှန်မှန်လေးပြတ်တော့ထားလို့မရဘူးဒီခန္ဓာတကုံလုံးမှာအင်းအားကြီးအကုန်ပြတ်ပြတ်သွားတာအကုန်လုံးပြတ်ထွက်သွားကြတာအယုတ်ကျုပ်ပြတ်တယ်လို့ဖြစ်သွားတယ်အဲ့ဖြစ်ပြီဒီစိတ်ကလေးကိုကြည်လင်တော့အဲ့ဝဲဩခန္ဓာသူ့သဘောသူဆောင်းနေတာကိုတော်တော်လေးနည်းနည်းလေးတော့ဒီမှာစူးစမ်းလာစူးစမ်းထလာဩတော်တော်လေးထမရဘူးမင်းကိုစူးစမ်းရတာပြီးတော့ဖြစ်ပြီဒီထလာဒီတို့တကားလဲချက်ထိုးတယ်အဲ့ဒီတကားရှိတဲ့ချက်ထိုးထတာလေးကိုဒီလက်ကလေးကရှားတတ်တဲ့လက်ကလေးကိုမချီလို့မရဘူးဗျာတလောက်ထိပင်မှန်းလိုက်တာဩဒီတဖြည်းဖြည်းတဖြည်းဖြည်းနဲ့တည်းမမသွားရတာအဲ့ဒီနေရာလေးရောက်ဖို့အတွက်အလွန်ပင်မှန်းတယ်သူတော်ကောင်းတို့အဲကြောင့်မို့လို့ဤတိအယမစု ကိုကဖြစ်ဖူးရင်ပိုသေးကြတယ်ဟုတ်တယ်လားယောဂါတွေနဲ့ရင်ဆိုင်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒီယောဂါလက်ထက်ကလွတ်လာပြီဆိုရင်အဲ့ဒီယောဂါအကြောင်းအစအဆုံးတည်တယ်နော်ဒါဆိုဘုရားရှင်သူကိုယ်တိုင်သစ္စာ၄ပါးသိတော်မူပြီတော့အဲ့ဒီသစ္စာဆိုင်ဖို့အတွက်ကြင်ငယ်တာတွေသူမသိခဲ့ဘူးလားမမြင်ခဲ့ဘူးလားမောညာနဲ့ဆုံးညာတွေသူမတွေ့ခဲ့ဘူးလားသူတွေ့ခဲ့တာလေးကျင့်လို့တွေ့ခဲ့တာလေးကိုဘုရားကတရားဟောပြီးခဲ့လို့ဘုန်းကြီးတို့ဒီကရမတွေဘုရားတွေ့တဲ့အတိုင်းကျင့်တော်မူတဲ့အတိုင်းဘုန်းကြီးတို့ဒီကရမကျင့်သွားနေတာဟုတ်တယ်နော်ဒါမရှိတရားလေးလားအရှိတရားလေးလားခန္ဓာ၅ပါးဒီကရမမြတ်ခန္ဓာ၅ပါးနဲ့ဘုန်းကြီးခန္ဓာ၅ပါးနဲ့အတူတူနော်မပူဘူးနော်ခန္ဓာ၅ပါးကြီးတို့တော်ဇရိုက်ရှင်းလွဲရင်လွဲလိမ့်မယ်။နားလည်ပြီနော်ခန္ဓာချင်းအတူတူဘုရားခန္ဓာထောက်ပြောရင်ယောဂီများခန္ဓာကိုစက်ကြည့်တဲ့ပုဂ္ဂိုလ်ကအတူတူသဘောမပေါက်ဘူးလား။သဘောပေါက်တယ်။ဟုတ်ပြီ။အဲ့ဒါနဲ့တော်တော်လေးရက်တိပြပြပြချပြီးတော့ဖြည်းဖြည်းဒီတကားဒီဖွင့်မှုစူးစမ်းလိုက်ရတာ။ဆရာတော်တပါးကအဲ့ဒီကျောင်းနေဘုန်းကြီးရှိတဲ့နေရာကိုတလန်းချင်းတလန်းချင်းရှေးတလန်းဆိုတာယောဂီများနေမကောင်းဖြစ်တဲ့ချိန်ထက်တောင်မှပင်မလာအဲ့ဒီတကားလေးကိုခောက်ဖို့အတွက်အတန်ထွက်ဖို့ဘုန်းကြီးဖရာလို့ဘုန်းကြီးဖရာတို့စကလုံးသုံးလုံးလောက်သုံးဖို့အတွက်ကိုအားယူလိုက်ရတာအဲ့ဘယ်လိုမှမထွက်နိုင်တစ်ချက်လေးထွက်သွားတာတစ်ချက်နှစ်ချက်လေးထွက်လာတော့ဖြည်းဖြည်းလေးခွေကနေကျသွားတာဒါန်ဆိုအဲ့ဒီအဝါမှာခွေကျပြီးတော့ငင်းငင်းလေးအမှတ်ကလေးတစ်ခုတည်းပန်းနေလိုက်တော့အဲ့ဒီဆရာတော်ကအတန်ကြာတန်းထွက်လာဟာဘုန်းကြီးဘာဖြစ်လဲဘာဖြစ်လဲသူပြောတာအာရုံမကတ်တော့ဟာရီယာကိုထောင်းပညာနဲ့ဒီသဘောလေးဖြစ်ချင်းဖြစ်ချင်းသဘောလေးတားတဲ့ကြည်ပြီးတော့အဖော်လေးရှိသွားဖို့ပြောတာနော်ဒါကြောင့်မို့လို့ဒကာရမတွေပြောခဲ့တယ်ဘယ်လိုအဖော်တယ်အေးအမျက်ဆုံးအဖော်သည်အမျက်ဆုံးသိချင်းဖြစ်မယ်ဟုတ်တယ်လားမိမိတဏ္ဍာန်ထဲမှာအဖို့ကောင်းရှိဖို့လိုတယ်လို့ပြောတာဘာအဖို့တယ်တရားအဖို့နော်ကြိုတင်ပြီးတော့ပြင်ဆင်ထားတဲ့အဖို့နော်ခန္ဓာကထင်ရှားမှုပေါ်လာတဲ့ဒီခန္ဓာကိုဖောက်ပြန်လာတဲ့ငါဖောက်ပြန်တဲ့ဒုက္ခဝေဒနာတတ်သူဤစိရဲ့ခြင်းလက္ခဏာတတ်သူကိုထိုးထိုးထွင်းထွင်းပွင့်ပွင့်ကွက်ကွက်ဖြစ်ပြနေမယ်နဲ့ကြိုက်နေအောင်ဆွဲတင်ကြည့်ရနော်ဆွဲလုံးလာဝရိယတင်ပြီးခန်းอยู่ရတယ်။အဲဒါလို့ကြိုးစားပါများလာတော့မှအတိဒီဝေဒနာတွေပေါ်ရင်အဲဝေဒနာလှုပ်ရှင်မလှုပ်စေနဲ့ချွေ့ရင်လည်းမချွေ့စေနဲ့တက္ကရာမတို့ရဲ့ခန္ဓာကိုယ်သိအလိုလိုက်ကြတာ။နော်ဒီခန္ဓာကိုယ်အလိုလိုက်တဲ့မြတ်တရားနဲ့ဝေးပြီးသားမှတ်နားလည်ပြီနော်သူ့ကိုခိုင်းတဲ့အခါမှာရေးရဲစစ်စစ်ခိုင်းရတယ်မင်းလူကောင်ဘယ်လိုမှမှန်မရလောက်အောင်ပြင်းထန်ရင်မျက်စိလေးနဲ့ဖွင့်တာဝေဒနာအပြုတ်တိုက်တော့မယ်ဆိုမျက်စိလေးနဲ့ဖွင့်တာလေးလေးမှမှရှိစိတ်ကအဲ့ဒီဝေဒနာအများဆုံးပေါ်တဲ့နေရာကြီးဩအဲ့ဒီဝေဒနာရဲ့ချက်ချင်းပြည့်ချက်ကိုမှတ်ွက်မပေါ်ဘူးဆိုရင်ဆင်ခြင်ထားလိုက်ဩမမြဲဘူးဆိုတာတောက်ကိုဖျားပြောတာကိုဆင်းရဲတဲ့ဒုက္ခသစ္စာဒုက္ခသစ္စာမြတ်စွာဘုရားမင်းတော်မူတာဩဆင်းရဲလိုက်တာတခါလက်ဆက်ဆက်ဆက်တုံသွားတာဒီလိုတုံသွားတဲ့စေတီလက်တွေဒီလိုတုံဟီးပြီးတော့တရင်တရင်တော့ဖြစ်သွားနေတယ်။ဒါပေမဲ့သကောင်းသလားအေးသူ့ဟာသူဖောက်ပြန်တယ်ကိုယ်နဲ့ဆိုင်သလားအရှင်းမကနဲ့ငါနာနဲ့ငါဘယ်လိုဖြစ်သွားမလဲငါမရောနဲ့ငါရောရင်ဒိဋ္ဌိငါနာတယ်ငါကြည့်စမငါဘယ်လိုဖြစ်လဲမလဲငါမခံနိုင်ဘူးဆိုရင်ဒိဋ္ဌိကတော့ဒိဋ္ဌိကအပယ်ပုံချပေးတယ်။ကိုယ်နဲ့ဆိုင်သလားသူ့သဘောသူဆောင်းလားနော်သူ့သဘောသူဆောင်းပြရမှုလက္ခဏာတက်ကိုတတိလေးကသကောင်းတတအာယုံနဲ့စိတ်ကိုချောချခန္ဓာချောချအေးအေးလေးမှန်မှန်လေးမှန်မှန်လေးအဲ့ဒီသဘောနည်းတဲ့နေရာညာညာပေါ်တဲ့သဘောတွေနှမ်းပြီးထောက်ကြည့်တယ်အချိန်ခံသဘောတွေရဲ့တစ်ခုချင်းတစ်ခုချင်းသူ့အတူဖြစ်ပြီးပျက်စီးတဲ့သဘောရဲ့နှမ်းပြီးသကောင်းတတညီနေတာလေးရဲ့နှစ်ခုပဲရှိတာပြားနေတာလေးရဲ့ခန္ဓာအဲ့ဒီခန္ဓာကထူးထူးခြားခြားပေါ်နေတဲ့နေရာတက်ကိုတတိနဲ့ကပ်ပြီးကြည့်တဲ့အခါအချိန်ခံတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစိမ့်နဲ့တစိမ့်မတူတာအာယုံနဲ့တာအာယုံမတူတစ်ခုနဲ့တစ်ခုမတူအိုနာကတဖြည်းဖြည်းချင်းနဲ့တက်လို့လို့တရွရွကနေမွကနေဖုံဝဲချင်းဖြစ်အမြဲတမ်းတဖြည်းဖြည်းဖြစ်တဲ့ဖြစ်ချင်းဖြစ်ချင်းတဲ့ခဏတက်ကလေးတွေကိုလန်လို့လန်လို့တကောင်းတက်တာလေးမှကြည်နေမှတာလေအဲ့ဒါကောင်းသောနေခြင်းပေါ့ညတ်သောနေခြင်းပေါ့ဟုတ်တယ်နော် 老板老大您都没见见了大家没路这样说的爱哪里的第二没刚拼了的看嘛这样的就不够里面的这样归里不应为了那个没成为的阿古路要你的这个东西的爱哪里没刚拼了的当地的我记得哦那可能啊地图包里面哦帮你打牌啊那说牌啊没能无了哦牌啊心我还有干啥呀别吃啊都是还有没干的哦那说牌啊好让无了帮你打ဘုရားရှင်ဒုက္ခနာကိုထောက်ပြီးဒီလိုမိန့်တော်မူခဲ့တာ။အိုးမြတ်စွာဘုရားမိုင်းတာဘုရား။သဗ္ဗေတိမသင်္ခါဒုက္ခဥစင်းရဲ့ချင်းအမှန်တရား။အော်ခန္ဓာဆိုကြီးမကောင်းမကောင်းမကောင်းမကောင်းမကောင်းကောင်းလားဆိုတာဘာမှမရှိပါလား။မကောင်းတာဒီအကုန်လုံးစုထားသောခန္ဓာဆိုကြီးပဲကိုအမိုက်ပုံကြီးလိုပါလား။အဲဒါလို့စင်ကြီးပြီးတော့အော်မမြဲခြင်းရဲ့လက္ခဏာ။အော်တကယ်မမြဲတဲ့ခန္ဓာတကယ်ဆင်းရဲတဲ့ခန္ဓာဘာတစ်ခုမှကိုဖြစ်ခြင်းတော့မဖြစ်ပဲသူဖြစ်ခြင်းတော့ဖြစ်ပြီးဖြစ်ခြင်းတော့ဖြစ်နေတဲ့ခန္ဓာကြီးပဲကိုလို့တဲ့ကောင်းတဲ့တာလေးနဲ့အကဲခတ်ဆိုရှိနေမှာဆိုရင်ဟောဝိညာဉ်သူ့ပေါ်ဆောင်တာလေးကိုသူ့တော်ဆောင်သွားတာလေးကိုချင်းချင်းချာချာကွဲ့ကွဲ့မြင်ပြီးတော့အဲ့ဒီဖြစ်ဖြစ်နဲ့မဲ့နဲ့ကြိုက်ကြိုက်တော့မယ်အဲ့ဒီချိန်မှာဒီမကောင်းဖြစ်တဲ့အချိန်မှာမညာပုံညာပေါ်သွားတဲ့တရားမှကြည့်နေရင်းနဲ့အဲ့လျောင်းနေရင်းနဲ့နော်ခန္ဓာမှာနာမကျန်ဖြစ်တဲ့ကအဲ့ဒီချိန်မှာတရားအသည့်တွေကင်းပြီးတော့တကယ်လို့ကံကုန်သွားတော့သေလွန်သွားမယ်ဆိုမြတ်တော်နေခြင်းပေါ်ဘယ်လိုနေခြင်းကြောင့်မြတ်တော်နေခြင်းကြောင့်မြတ်တော်နေခြင်းရှင်ကိုချင်းရလားဒါကြောင့်မို့လို့ဒကာရမတို့အနိတ္တဖို့လိုတယ်နော်ပုဂ္ဂိုလ်တရားအားထုတ်တယ်ဆိုတာသိနေတာပြင်းစင်နေတာရိခာတိစုနေတာဟုတ်တယ်နော်အေးခီးဆက်ရမယ်လမ်းစဉ်ကအနည်းလားအများကြီးလားမညာပုံညာမှာတမက်တဖို့မှာမပေါ်သေးဘူးဆိုရင်တော့ခྱི་ချီသေးတယ်နော်အဲ့ဒီခྱི་လမ်းတစ်ချောက်လုံးမှာဟောကက်ခဲမရှိဖို့အတွက်ဘာတွေစုရလဲရိခာမပြတ်စီနဲ့ရိခာပြတ်သွားပြီးအတိတုညာတို့မပေါ်ခဲ့ဘူးဆိုရင်ရိခာမပါတော့ဘူးတွိုင်းနဲ့ရိခာကကုန်သွားမယ်ဆိုရင်လမ်းမဆုံးတော့ဘူးတန္တရာတကြော့ပြန်လာရလိမ့်မယ်နားလည်ပြီနော်တန်တာတကြောပြန်လည်ပြီဒီဘုရားတန်တာတော်မှာတရားအတိတုညာတို့မပေါ်ခဲ့ဘူးဆိုရင်တော့ဘုရားပွင့်ဖို့ဆိုတာလွယ်ပါဦးမလားမလွယ်ပါဘူးတတန်ကကုံကုံပြီးတော့နော်ဆယ်နှစ်တန်ဒီကုံမလားဆယ်နှစ်တန်ဆိုရင်၅နဲ့၆နဲ့ဆိုရင်အိမ်ထောင်ရသားတွေကြော့ဘာနဲ့ချင်းတော့အဖိုးကြီးဘွားကြီးတွေပြည့်အဆယ်နှစ်ဆိုဒီအဲ့ဒီချိန်ထိရောက်လာအောင်မတရားဓမ္မတို့ရဲ့နော်အဲ့ဒီကတဖြည်းဖြည်းနဲ့ဆယ်နှစ်တန်းဖြစ်တဲ့ကဘာကြီးပျက်စီးကုန်မယ်ပျက်စီးပြီးတော့မှဆယ်နှစ်သားသမီးတွေကဟိုကတယောက်ဒီကတယောက်နဲ့ရောပြန်စုစည်းပြီးတော့မွေးဖွားတဲ့ပုဂ္ဂိုလ်နှစ်ပေါင်း20ရှိတာနှစ်ပေါင်း20ရှိတဲ့ပုဂ္ဂိုလ်ကမွေးတဲ့ပုဂ္ဂိုလ်နှစ်ပေါင်း40ရှိတာနှစ်ပေါင်း40ပုဂ္ဂိုလ်က80ရှိလာမယ်အတပြန်တူပြီးနောက်တော့ကောတိပကောတိရစ်တွက်လို့မရတော့အောင်အတ္တတန်ရှိလျောက်အောင်မယ်အဲ့ဒီရှိလျောက်ပြီးတော့မှပြန်အတ္တတန်ပြန်ကြတာမယ်အရိမေတ္တရာမြတ်စွာဘုရားတသိန်းတန်းမှပွင့်နော်အခုဂေါတမမြတ်စွာဘုရားရှင်ကတရားဓမ္မပွင့်တာနော်တရားဓမ္မပွင့်တာအရိမေတ္တမြတ်စွာဘုရားကတသိန်းဓမ္မပွင့်ပြီဘုရားလည်းပွင့်ပြီးပြီးသာသနာတော်ကြီးကွယ်ပြီးပစ္စည်းကုန်လောကကြီးနားလည်ပြီနော်ဒါကြောင့်မို့လို့မမျောပါနဲ့ပစ္စည်းပန်ခန္ဓာပေါ်မှာဘာကိန်းအောင်ကြိုးစားပါဘတ်တို့အတွေ့အေးတခြားမလို့အားလို့ကိုမိသားစုတွေမိမိရဲ့နှလုံးသားနှလုံးသားရင်ခွင်ထဲမှာဗာတတိလေးကြီးကိန်းအောင်ကြိုးစားရမယ်ကိုလုံးမကိုရမယ်နော်ကိုစိတ်ကိုကိုပြင်ရမယ်နော်သူတစ်ပါးကပြင်ခိုင်းတယ်ဆိုတာခဏလေးတည်းပြင်ပေးနေတာဟုတ်လားသူတစ်ပါးဆိုတာဒီဘုန်းကြီးလည်းသူတစ်ပါးပဲခဏတာပြင်ပေးနေတာအမြဲတမ်းပြင်နေရမှာကယောဂီတို့အလို့အိမ်မှာပဲနေနေတော့တော့ပဲတရားစကားဆိုတာအိမ်မှာလဲဖွင့်နေရမှာပဲဟုတ်ကဲ့လားဟောတကောင်းတဲ့အိမ်မှာကလေးသူငယ်တွေဟိုကျောင်းနေပါလေသွားလို့ရှိမရှိဘူးဆိုဟောစဉ္ညာတာလဲမှတ်နေရမှာတခါတည်းအင်ချန်ထဲမှာပန်သက်ပင်လေးပါတဲ့ရည်ဒီဖြန်းတော့အမှတ်ကလေးနဲ့အမှတ်ကလေးနဲ့ဒါနာလေးယူရာလေးပြုပြင်တာလေးတီးကိုအမှတ်တတိနဲ့ညံနဲ့တတိနဲ့ညံနဲ့ကိုကပ်ပြီးတော့သုံးသပ်သွားမယ်ဆိုရင်အဲ့ဒီချိန်မှာတရားအသည့်တွေမကိန်းနိုင်ဘူးလားဒါကြောင့်မို့လို့တရားစကားအားထုတ်တယ်ဆိုတာကဆရာသမားတွေအနားမှာအချိန်များများယူပြီးအားထုတ်တယ်ဆိုတာအချိန်များများယူဖို့အတွက်နားလည်ပြီနော်အခုအချိန်များများယူနေတာအချိန်များများသုံးဖို့အတွက်နော်နိစ္စနဲ့ကလေးတွေပြပြဝဝရှိထားပြီးဆိုရင်အိမ်ထဲမှာမလုပ်ရမယ် ကိုကိုနေရာတိုင်းနေရာတိုင်းမှာဘယ်သွားသွားပင်လာလာဘာလေးပဲလှုပ်ချလှုပ်ချာဘာအတိပေါ်နေရမလဲဒီအဲ့ဒီအတိဒီမပေါ်ပေါ်အောင်စူးစမ်းနေကြပါဒီစူးစမ်းစေဖြစ်တော့ဝိပဿနာဉာဏ်ဒီမဉဏ်ကိုကျေစုပြီးပဲနိဗ္ဗာန်ရှင်းသာလို့ချန်တာမြတ်ကြီးကိုကောင်းစွာမသွေဆိုင်ရောက်နိုင်ကြပါစေကုန်သတည်း